ပြီးခဲ့တဲ့သတင်းပတ်အတွင်းမလေးရှားနိုင်ငံပိုင်ခီးတဲ့လေယာဉ်ကိုယူကရိန်းနိုင်ငံအရှိပိုင်းမှာပစ်ချခဲ့တဲ့ဖြစ်စဉ်မှာရုရှားနိုင်ငံကဓာတ်ရိုက်ပတ်ဝန်းပတ်သက်နေတယ်ဆိုတဲ့အထောက်အထားသူတို့ထံမှမရှိဘူးလို့အမေရိကန်ထောက်လှမ်းရေးအရာရှိတွေကပြောဆိုပါတယ်။ပေါ်ပေါ်တန်တန်တင်းနှံတက်ထားတဲ့ရုရှားလူလာတဲ့ခွဲထွက်ရေးသဘုံတွေကမှားယွင်းပြီးတော့ပစ်ကတ်ခဲ့ပုံရတယ်လို့လည်းပြောပါတယ်။ဇူလိုင်လ18ရက်နေ့ကဖြစ်ပွားခဲ့တဲ့အဖြစ်အပျက်နဲ့ပတ်သက်ပြီးတော့အမေရိကန်အရာရှိတွေကဒီအင်ဂါနေ့ဝါရှင်တန် DC မြို့တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါ။အခုလိုပနမစုံစမ်းတွေ့ရှိချက်တွေကိုရှင်းပြသူတွေကသူတို့ရဲ့နာမည်တွေကိုထုတ်ဖော်မပြောကြဘူးသတင်းတောက်တွေကိုပြောဆိုပါရတယ်။ခီးတဲ့နဲ့လေရင်အမှုတန်း298ယောက်တင်ဆောင်လာတဲ့လေရင်ကြီးကိုခွဲထွက်ရေးတပုံတွေကရုရှားနိုင်ငံလို့မြေပြင်ကနေဝေဟင်ကိုပစ်ခတ်တဲ့ SA-11 missile ဒုံးနဲ့ပစ်ချခဲ့ပုံရတဲ့အကြောင်းသူတို့ကပြောပါရတယ်။လေရင်ပေါ်မှာပါတဲ့သူတွေတဲကအသက်ရှင်ကျန်ရစ်သူတယောက်မှမရှိပါဘူး။ missile ဒုံးမြန်ပစ်ခတ်လိုက်ချိန်မှာရုရှားနိုင်ငံဘက်ကတာဝန်ရှိသူတဦးတယောက်ရှိနေမနေဆိုတာသူတို့မသိဘူးလို့အမေရိကန်အရာရှိတွေကပြောပါတယ်။ဒါပေမဲ့ဒီလိုမျိုးပြစ်ခတ်နိုင်တဲ့အနေအထားမျိုးရရှိအောင်ရုရှားကဖန်တီးပေးတာဖြစ်တယ်လို့လည်းပြောဆိုပါတယ်။ပြီးခဲ့တဲ့9ရက်တာကာလအတွင်းအမေရိကန်ပြည်တော်စုယူကရိန်းဥရောပနိုင်ငံတွေကရုရှားနိုင်ငံဟာအခုလိုလေရင်ကိုပစ်ချနိုင်စွမ်းရှိတဲ့ဒုံးပျံလွှတ်စင်ကိုထောက်ပံ့ပေးခဲ့တယ်ဆိုပြီးတော့စွပ်စွဲကြပါတယ်ခင်ဗျာ။